COVID-19 ကာကွယ်ကုသဆေးထုတ်လုပ်နိုင်ဖို့နဲ့ရလာတဲ့ဆေးကိုကမ္ဘာတစ်လွှာမျက်နှာတရဖြန့်ဖြူးပေးရဆံရ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ Egg အစီအစဉ်အတွက်နောက်ထပ်ရန်ပုံငွေဒေါ်လာ35ဘီလီယံထည့်ဝင်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကကြေညာပြီးနေမှာပန်ကြားလိုက်ပါတယ်ဒီရန်ပုံငွေထဲမှာလာမယ့်3လအတွက်ဒေါ်လာ15ဘီလီယံလည်းပါဝင်ပါတယ်ဒီ Egg အစီအစဉ်ကနေ COVID-19 ကာကွယ်ဆေးနဲ့ကုသရေးဆံရအမြန်တိုးတက်မှုရလာစေဖို့အတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်နေသူတွေရဲ့ကြေညာပြီးနေ online အစီအွေမှာကုလအတွင်းမှုချုပ်ကပြောကြားခဲ့တာဖြစ်ပါတယ်ဒီအစီအစဉ်အတွက်အခုဆိုဒေါ်လာ3ဘီလီယံလောက်ပေးနိုင်ပြီဖြစ်ပေမဲ့ဒါဟာ WHO ကကနဦးမတင်ငွေဖြစ်တဲ့လိုအပ်တဲ့ရထားချက်ထက်ဆယ်ရာခိုင်နှုန်းညော့နေသေးတယ်လို့လည်းအတွင်းမှုချုပ်ကပြောပါတယ်ဒီအစီအစဉ်စတင်တာကနေတိုးမြင့်ဆောင်ရွက်ဖို့နဲ့တက်ရောက်မှုတွေကိုကင်တယ်ဖို့အတွက်ဒေါ်လာ35ဘီလီယံလိုအပ်နေတာလည်းဖြစ်ပါတယ်WHO ကြီးကဲ Tedros Ghebreyesus ကတော့ကာကွယ်ဆေးဆိုင်ရာနှစ်ဦးနှစ်ဖက်သဘောတူညီမှုရယူနေသူတွေနဲ့ဒီကာယောဂါအတွက်ကာကွယ်ဆေးကိုကိုယ်နိုင်ငံအတွက်ပဲကိုကြည့်နေကြတာတွေဟာကမ္ဘာနိုင်ငံအားလုံးမျက်မျက်တတလည်လန်းမိစေဖို့နဲ့တိုးတက်မှုတွေကိုနှောင့်နှေးစေနိုင်တယ်လို့လည်းအစည်းအဝေးမှာထောက်ပြပါတယ်